မေလ25ရက်နေ့ကရဲတွေဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့ African American အမျိုးသား George Floyd အတွက်အောက်မေပွဲအခမ်းအနားအများပြားလုပ်ဖို့ရှိတဲ့ထဲကပထမဆုံးအခမ်းအနားကို Minneapolis မြို့မှာစစ်သည်ပြင်းတွေကကျင်းပခဲ့ပါတယ်။လူပြူရဲတွေနဲ့ရင်ဆိုင်ရတဲ့လူမဲ American နိုင်ငံသားအများပြားတည်ဆုံးခဲ့ရတဲ့ထဲကနောက်ဆုံးဖြစ်ရတစ်ခုဖြစ်တဲ့ Floyd တည်ဆုံးမှုကနေ American နိုင်ငံမှာတရားမျှတမှုနဲ့အတူစနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့နိုင်ငံတဝန်းသတင်းတစ်ပတ်ကြောကြာဆန္ဒပြတောင်းဆိုမှုတွေဖြစ်ပွားခဲ့တာပါ။ကျေတပရီနေမှာမိသားစုနဲ့မိတ်ဆွေတွေရဲ့တီးတန့်အောက်မေပွဲအခမ်းအနားကိုလူခွင့်ရင်လှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့ခရီးယန်တရားဟောဆရာ L. Shapton ကဦးစီးပြီး North Central တက္ကသိုလ်ဝင်းထဲမှာကျင်းပခဲ့တာပါ။အတုပအခမ်းအနားမှာ Flight ကိုရန်ရေးဆွဲထားတဲ့ပုံသူပကြီးကားနဲ့အတူပန်းတွေနဲ့တစားဆင်ထားတဲ့သူ့ရဲ့ရွှေခေါင်းကိုတွေ့ရပါတယ်။အခမ်းအနားမှာနယူးယောက်ရှိနေချုပ် Letitia James နဲ့အလုပ်တော်အမျိုးသမီးအမတ် Betty Clark တို့လည်းမင်ခွန်းပြောကြမှာဖြစ်ပါတယ်။အတုဝရှုအခမ်းအနားကိုတော့စနေနေ့မှာ Floyd ရဲ့ဇာတိဖြစ်တဲ့မြောက်ကာရိုလိုင်းနားမှာကျင်းပမှာဖြစ်တယ်လို့တနင်္လာနေ့မှာတော့သူကြီးပြင်းခဲ့ရတဲ့ Houston မှာအခမ်းအနားကြီးတစ်ခုကျင်းပဖို့ရှိပါတယ်။ Washington DC မှာတော့အထက်လွှတ်တော် Democratic Party ဝင်တွေကခြေတပင်းနေအစောပိုင်းမှာလွှတ်တော်မှာစုဝေးခဲ့ပြီး Floyd ကိုရဲကဒုနဲ့ချုပ်ထားတဲ့8မိနစ်46စက္ကန့်ကြာငြိမ်သက်ပြီးဂုဏ်ပြုခဲ့ကြပါတယ်။Flight တည်ဆုံးမှုကလည်း Minneapolis မြို့ဆန္ဒပြမှုဟာ American နိုင်ငံတဝန်းကိုပါပြန့်နှံ့သွားခဲ့တာပါ။ဗိုလ်တပ်ဦးနေကတော့ Flight ကိုဖမ်းဆီးခဲ့တဲ့နောက်ရဲတအုပ်ကိုပါအပြစ်နဲ့ဆွဲချက်တင်ခဲ့တဲ့အတွက်ဆန္ဒပြသူတွေကကြိုဆိုခဲ့ကြတယ်လို့မြို့ကြီးအတော်များများမှပြန်ပြီးငြင်းငြင်းချမ်းချမ်းဖြစ်လာခဲ့တာပါ။